ကိုတင်မောင်ထုကအခုဒီ88ညီလာခံပေါ့နော်ကျင်းပရေးမှာဥဆောင်နေတယ်မှာပါတယ်ဆိုတဲ့ခါကျတော့အခုဒီကနေဒါအစိုးရရဲ့ပူပေါင်းပါဝင်မှုလည်းပါမယ်နဲ့တူတယ်ဘာလို့ဆိုတော့အခုတော့မှဒါမျိုးတော့ခံမှာမှာလုတ်ခွင့်ရနေတာပေါ့နော်ဆိုတော့သူတို့ကပါတယ်ပံ့ပိုးပေးလဲခင်ဗျာ
အဓိကတော့နိုင်ငံရေး support လို့ပဲပြောရမှာပေါ့နော် material support ကကျတော့ဒီနီကိုဟန်နဲ့ကျွန်တော်88ရဲဘော်ရဲဖက်တွေအားလုံးကနေစူးစမ်းပြီးတော့ဖန်တီးလာဖြစ်ပါတယ်အဲ့မဲ့အစိုးရဘက်ကကြတော့ကျွန်တော်တို့ဒီဂျီနာကံပို့ပြီးတော့တင့်တယ်အောင်ပေါ့နော်ဖြစ်သွားစီတာကဒီဝန်ကြီးချုပ်ကိုနိုင်ကပေါ့နော်ဒီတောင်းလာပို့တာမျိုးပြီးတော့တခါ immigration minister ကနေတောင်းလာပြီးပို့တာမျိုးနောက်နိုင်ငံရေးပါတီခေါင်းဆောင်တွေပေါ့ဥမာ Justin Trudeau Labour Party တောင်းလာပို့တာမျိုးအဲ့ဒါမျိုးတွေဆိုတဲ့အခါကျတော့တပတ်ကကြည့်လို့ရှိရင်ကျွန်တော်တို့က federal level နဲ့ support ကိုကျွန်တော်တို့နိုင်ငံရေးရရပေါ့နော်
နောက်တစ်ခုကကိုတင်မောင်ထုကိုစုတစ်ခုပေးတယ်နော်အဲ့စုကရောဘာစုလဲပြောပြပါအောင
်ဟုတ်ကဲ့ဒီစုကတော့ဒီအလစ်ဇဘက်ဘီယမရဲ့သူအသက်ရွယ်ရွှေသူအချိန်မှာ create လုပ်ခဲ့တဲ့ဒီစုဖြစ်ပါတယ်နောက်ကျွန်တော်ကတော့မမျော်လင့်ထားပါဘူးဒီစုကိုပေးတဲ့အချိန်မှာပေါ့နော်ဒါပေမဲ့စိတ်ထဲမှာကျဉ်းနှံမှုတစ်ခုဖြစ်တာကတော့ကျွန်တော်တို့ရဲဘော်ရဲဖက်တွေအားလုံးကိုစားပါเนาะကျွန်တော်စူးစမ်းရဲဆိုတာသူတို့ရဲ့ပံ့ပိုးမှုနဲ့သူတို့တွေကိုကိုစားပြုပြီးတော့ပဲဖြစ်ဖြစ်စူးစမ်းမှုဆိုတဲ့အခါကျတော့ဒီစုကိုပေးတယ်ဆိုတော့ကျွန်တော်တယောက်တည်းလို့ကျွန်တော်မသိဘူးအားလုံးပေးတယ်လို့ပဲကျွန်တော်အဲ့လိုမျိုးပဲမြင်ပါတယ
်အဲ့တော့နောက်တစ်ခုကပေါ့နော်ကိုတင်မောင်ထုကအခုဒီကနေဒါမှာနှစ်တော်တော်ကြာပြီပေါ့နော်မြန်မာအရေးလှောက်ရှားနေတာ
ဟုတ်ကဲ့
အဲ့တော့နိုင်ငံခြားမှာနေထိုင်ရတဲ့လူတယောက်ကကိုစောင်းနေအလုပ်တွေလည်းလုပ်အောင်မယ်တစ်ဖက်ကလည်းဒီလိုမျိုးနိုင်ငံရေးလူမှုရေးလုပ်အောင်ဆိုတော့အဲ့ဒါမျိုးဘယ်လိုမျိုးစီမံခန့်ခွဲပြီးတော့လုပ်နေလဲ
ဟုတ်ကဲ့ကျွန်တော်ကတော့ကံကောင်းတာပေါ့နော်ဆိုတော့ကျွန်တော်ကလွန်ခဲ့တဲ့9နှစ်10နှစ်လောက်ကလေးကနေစပြီးတော့ဒီ Canadian Friends of Burma Canadian Myanmar မိတ်ဆွေမအဖွဲ့မှာတာဝန်ခံဖြစ်နေကျွန်တော်ကတာဝန်ယူခွင့်ရတယ်ဆိုတော့ကျွန်တော်ရဲ့ယက်တီရေးကတော့ကျွန်တော်ပူပင်စရာမရှိဘူးအဲဒါဆိုတော့လည်းပဲကျွန်တော်ပံ့ပိုးမှုတွေနောက်မှာပေါ့နော်ကျွန်တော်မိသားစုအပါအဝင်ကျန်တဲ့ကျွန်တော်တွေလို့ပေါ့လေကံဖက်တွေအများကြီးပံ့ပိုးမှုရှိပါတယ်အဲဒါပေမဲ့တစ်ဖက်မှာကြည့်တဲ့အခါကျတော့ကျွန်တော်တို့ရဲဘော်ရဲဘက်တွေကြတော့တို့က need to ပါပေါ့နော်တို့ယက်တီရေးတို့မိသားစုယက်တီရေးတို့ကစူးစမ်းရတယ်အများအပြားကတော့တို့အားတဲ့အချိန်မှာမြန်မာပြည်နဲ့ပတ်သက်လာလို့ရှိရင်စနေတဲ့ငွေဆိုလို့ရှိရင်တို့ဆွေးနွေးကြတယ်စုံစည်းကြတယ်အစုံတစ်ခုလုပ်နိုင်ဖို့အတွက်တို့ကနေစူးစမ်းကြတယ်ဆိုတော့အဲ့ဒါလေးမျိုးတွေရှားတဲ့အခါကျတော့ဒီမှာလူတွေကတော့ကျွန်တော်မြင်တယ်လားတို့ရဲ့ spirit ပေါ့88ရဲ့ဝိညာဉ်ကတို့ရဲ့နှလုံးသားထဲမှာရှင်သန်နေစေပဲဆိုတာကိုကျွန်တော်တွေ့ရပါတယ်နောက်တို့လည်းပဲဒီနိုင်ငံမှာအချိန်ကြီးရဒီနေထိုင်တဲ့လူတွေဖြစ်သွားကြတော့လည်းပဲမြန်မာပြည်အတွက်လှုပ်ဖို့ထွက်လာတဲ့လူတွေဖြစ်တဲ့အတွက်တို့ရောမြန်မာပြည်ကစွန့်လွတ်ဖို့လေဒီကလူတွေကလက်ခံလိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူးကျွန်တော်မြန်မာပြည်ကလူတွေကလည်းတစ်ချက်ပြင်စင်းစားတင့်တယ်လို့ကျွန်တော်အနေနဲ့အကြံပေးရှင်တဲ့အချက်ကပါလဲဆိုတော့ဒီပြည်ပေါ်မှာရောက်သွားတဲ့လူတွေဟာမြန်မာပြည်အတွက်ပေါ့နော်လှုပ်ဖို့လူကြီးရွယ်ရင်းလှုပ်ကြကြင်ကြရင်မတေမပြောင်းနေပါဗျာလမ်းပေါ်တွေတော်ရရအတွေ့အကြုံတွေနော်အဲ့လိုမျိုးရှင်သန်နေတဲ့လူတွေဖြစ်တယ်ဆိုမြန်မာပြည်တည်းရှင်သန်နေတဲ့လူတွေဖြစ်တဲ့အတွက်ဒီလူတွေရဲ့အခန်းကဏ္ဍကိုဒီလူတွေရဲ့ဘောကြိုးဆိုးတင့်နေအတိမတ်ပြတ်တင့်နေနိုင်ငံရေးပါတီတွေရောအတိပုတ်ကလာတွေရောပေါ့နော်ဒါတို့တော့နားလိုက်တင့်နေလို့ကျွန်တော်အနေနဲ့အဲ့လိုမျိုးမစိတ်တော့ကျွန်တော်ပေးချင်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံထဲမှာတော့ငကိုတဲ့စာရင်တော့ဟိုတချို့အခွင့်အလမ်းတွေပေါ်နေပြီဆိုတာမျိုးတွေပြောကြဆိုကြတွေးကြတာရှိတယ်လေကိုတင်မောင်ထူးထူးကဒီပြည်ပအခြေဆိုင်ပြီးလှုပ်ရှားနေတာကြာကိုတင်မောင်ထူးထူးရဲ့အလားအလာဘယ်လိုခံမှန်းတာ
ကျွန်တော်တို့ဒီပြည်ပလှူရှားမှုတွေကအရေးမပါတော့ဘူးဆိုတော့မဟုတ်ဘူးပေါ့နော်ဘာဖြစ်လို့တကယ်တကယ်ကြတော့အသက်ပညာတွေ resource ပိုင်ဆိုင်ရာတွေကပြည်ပမှာပဲရှိနေဆဲပါကျွန်တော်တို့ဒီရဲဘော်ရဲဘက်တွေဆိုရင်လည်းနေပေါင်း20သူတို့တင်ယူတင် जा ခဲ့တဲ့တိရှိထားတဲ့အတိအသက်ပညာတွေကအမြန်တမ်းမှကြွယ်ဝပါတယ် second charter ကိုကျွန်တော်တို့ဖွင့်မယ်ဆိုတာကမြန်မာပြည်မှာဗာများအကျိုးပြုလုပ်ငန်းတွေလုပ်နိုင်မလဲဆိုတဲ့အချက်ကိုဆွေးနွေးရတာပါဆိုတော့ပြည်ပမှာကျွန်တော်တို့ကတစ်ချိန်လုံးကဆိုရင်တော့ campaign period လို့ခေါ်မှာပေါ့နော်ကျွန်တော်လူပြည်ချုပ်ပေါင်းမှုတွေပေါ်မှာကျွန်တော်တို့မိမောင်းချုပ်ပြရတယ်။အဲဒီချက်တွေပေါ်မှာကျွန်တော်တို့ကနေပြီးတော့အရေးယူဆောင်ရွက်မှုတွေနိုင်ငံတကာဖြစ်ပေါ်လာအောင်ကျွန်တော်တို့ကစူးစမ်းကြတယ်။ဒါပေမဲ့အခုချိန်ကမြန်မာပြည်မှာစက်ကူးမက်ကူးပြည်ပြင်ပြောင်းလဲကာလမှာဒီကမ်ပိန်းတွေကျွန်တော်တို့ကလောလောဆယ်လိုအပ်တယ်လို့ကျွန်တော်မထင်ဘူး။တော်တော်လည်းပဲဖြစ်ပျက်နေတဲ့လူပြည်ချုပ်ပေါင်းမှုတွေရှိမယ်ဆိုတော့ကျွန်တော်တို့ကဆက်ပြီးတော့ထောက်ပြရမှာပဲ။ဆိုတော့ကျွန်တော်တို့88အင်အားစုတွေပြည်ပအနေနဲ့တစုံတစ်ခုအကျိုးပြုလုပ်ငန်းတွေတိုင်းပြည်အတွက်လူမျိုးတွေအတွက်ပေါ့ဗျာလိုအပ်တဲ့နေရာတွေပါလှုပ်သွားနိုင်မယ်လို့ကျွန်တော်တို့စဉ်းစားထားတာရှိတယ်အထူးသဖြင့်25နှစ်တာကာလအတွင်းမှာဘဝတွေပြေးသွားကြတဲ့နော်နောက်ကြံရှိနေတဲ့မိသားစုတွေကျွန်တော်တို့ကြားရတယ်လို့စိတ်မကောင်းစရာတွေတင်နေအများကြီးကြားတယ်ဆိုတော့ပထမအဆင့်က25နှစ်တည်းမှာနော်ပြည့်စက်သွားတဲ့လူတွေကျိုးပန်းခဲ့ကြတဲ့လူတွေကိုကျွန်တော်တို့ပထမဆုံး recognition အတိမတ်ပြုမှုကိုကျွန်တော်တို့လုပ်တင်တယ်လို့ကျွန်တော်ထင်တယ်ဒီအတိမတ်ပြုမှုကိုပြည်သွင်းရောပြည်ပါလုပ်တင်တယ်ဒါပေမဲ့ဘသူပဲလှုပ်လို့မလို့ကျွန်တော်တို့ကနေဒါမှာရှိတဲ့88အင်အားစုကတော့ပြည်သွင်းအနေနဲ့ရောတော်သွင်းရပါဝင်ပတ်သက်ခဲ့တဲ့လူတွေကျွန်တော်တို့အတိမတ်ပြုမှုသုံးတစ်ခုပုံသဏ္ဍာန်တစ်ခုနဲ့လုပ်သွားဖို့အစီအစဉ်ရှိပါတယ်
ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျ
ဟုတ်ကဲ့ခင်ဗျကျေးဇူးပါ